အဲ့ဒီကနေပြီးတော့ကျွန်တော်တို့စာမွေးမိကွန်းလေးကဘယ်လိုထွက်ကံမဘဝဘယ်လိုထူးကြသလဲစာလေးလားတခြားလေးကြည့်မရေနဲ့ဩသင်္ခါရဒီလေလောကီကုသိုလ်အကုသိုလ်စေတနာဟုတ်လားရှင်ဟုတ်ပြီနော်ကျွန်တော်ပြောတာသဘောပေါက်တယ်နော်သင်္ခါရဒီလေလောကီကုသိုလ်အကုသိုလ်စေတနာကံမဘဝကိုကြည့်ရင်လေလောကီကုသိုလ်အကုသိုလ်စေတနာဟုတ်ပါလားဓမ္မမိတ်ဆွေများလောကီကုသိုလ်လို့မြင်လိုက်တဲ့အတွက်ကာမကုသိုလ်ရူပကုသိုလ်အရူပကုသိုလ်ဟုတ်လားပါမယ်နော်16ပါပေါ့ကာမကုသိုလ်က8ရူပကုသိုလ်က9အရူပကုသိုလ်က4တိယုံ4ပဲလောကီကုသိုလ်16လောကုတ္တရာကုသိုလ်ပါလားမပါဘူးနော်လောကုတ္တရာကုသိုလ်ဆိုတာမဲ့နော်မကုသိုလ်လုံးဝမပါအကုသိုလ်ရောမပါဘူးလားဒီအကုသိုလ်ကိုသင်္ခါရထဲမှာအပုံညာပြီးသင်္ခါရလို့ခေါ်ထားတယ်ဟုတ်လားရှင်ဒီထဲမှာပါထားတဲ့ကာမကုသိုလ်နဲ့ရူပကုသိုလ်ကာမကုသိုလ်8ရူပကုသိုလ်9စေတနာ10နဲ့ကာမကုသိုလ်က8ရူပကုသိုလ်က9စေတနာ10နဲ့3မှာဒီပုံညာပြီးသင်္ခါရဟုတ်လားရှင်အရူပကုသိုလ်စေတနာ၄ပါးသည်အာနိသာဘိသင်္ခါရရေလို့သင်္ခါရတော့ငါ၃ခုမဆိုခဲ့ဘူးလားအပုံညာဘိသင်္ခါရအကုသိုလ်၁၂ပုံညာဘိသင်္ခါရကာမကုသိုလ်၈ရူပကုသိုလ်၅ဟုတ်လားနော်အာနိသာဘိသင်္ခါရဒါဆိုရင်သင်္ခါရအရာကြည့်တော့လေတရားကိုကြည့်တော့လောကီကုသိုလ်၁၉နဲ့အကုသိုလ်၁၂ကာမဘဝကိုကြည့်တော့လေလောကီကုသိုလ်၁၉နဲ့အကုသိုလ်၁၂ပဲဟုတ်ပါလားရှင်ပေါင်းလိုက်ရင်ဘုံဌာနတွေကိုပရိသန္တွေတွေကိုအကျိုးပေးတဲ့ကံပါကဌာနကံ29ပါမဟုတ်ဘူးလားဘုံပိုင်းတင်ပြီးလို့ပြောနေတာဘုံပိုင်းမှာဘုံဌာနတွေကိုအကျိုးပေးတဲ့ပါကဌာနကံကြီး၄ပါမတင်ရဘူးလားအဲ့ဒီ၄ပါဘာတွေလဲအကုသိုလ်ကံက12ပါကာမကုသိုလ်ကံက10ပါရူပကုသိုလ်ကံက5ပါအရူပကုသိုလ်ကံက4ဟုတ်လားရှင်ကုသိုလ်ကစခွန်းအကုသိုလ်ကစနစ်ပေါင်းလိုက်ရင်29မဟုတ်ဘူးလားအဲ့ဒါဘုံပိုင်းမှာမတင်ခဲ့ဘူးလားဒီကံ4ပါအကုသိုလ်က1ကုသိုလ်က3ဆိုတော့လောကီကုသိုလ်3နေဒီပေါင်းလိုက်ရင်ဒီ4ပါးသည်ဘုံဌာနတွေကိုပဋိသင်္ဍေဂျိုးတွေပေးစေတယ်လို့သင်တယ်မဟုတ်လားအကုသိုလ်ကံလုံးရင်အပယ်4ဘုံကာမကုသိုလ်လုပ်ခဲ့ရင်ကာမတုဂရိ9ဘုံရူပကုသိုလ်လုပ်ခဲ့ရင်ရူပ16ဘုံအရူပကုသိုလ်လုပ်ခဲ့ရင်အရူပ4ဘုံလို့သိနေဆိုတဲ့ကအဲ့ဒီဘုံဌာနတွေမှာဘဝတွေစရရင်ပဋိသင်္ဍေဝိညာဉ်တွေမဟုတ်လားဒါတွေဖြစ်တယ်လို့ဒီဘက်ကစိုက်ကကြည့်ရင်လဲဇာတိတွေမဟုတ်လားဇာတိရှိမလွဲမသွေဒီအကျိုးတွေလာတော့မှာပဲအဲ့ဒီလိုမြင်ရင်သင်္ခါရဆိုတာ ਨੇ သင်္ခါရကလည်းလောကီကုသိုလ်အကုသိုလ်စေတနာကာမဘဝကလည်းလောကီကုသိုလ်အကုသိုလ်စေတနာဘလို့ထူးတယ်လဲလို့မေးလာရင်ဘလို့ထူးလဲမသိဘူးနော်လို့မထင်နဲ့အဲ့ဒီမှာရင်အဖြေတွေထွက်ပြီသင်္ခါရဆိုတာဘယ်ကာလမှာပါတာအတိတ်ကာလမှာပါတဲ့အကြောင်းလားအကျိုးလားဒါကြောင့်သင်္ခါရသည်အတိတ်အကြောင်းနဲ့မှာပါတယ်အတိတ်ကာလ၌ပြုလုပ်ခဲ့သောကုသိုလ်အကုသိုလ်အကြောင်းတည်းကာမဘဝသည်ပစ္စုပန်ကာလမှာပြုနေတဲ့အကြောင်းတရားတူလားအတိတ်ကပြုခဲ့တဲ့ကုသိုလ်အကုသိုလ်ကံမှန်တည်း၍ဘာလို့ခေါ်သင်္ခါရလို့ခေါ်၍ပစ္စုပန်မှာပြုနေတဲ့ကုသိုလ်အကုသိုလ်မှန်တည်း၍ကိုဒါဆိုရင်အခုကျမတို့ခုလုံနေတဲ့ကုသိုလ်အကုသိုလ်လောကုတ္တရာမပါဘူးနော်လောကီကုသိုလ်အကုသိုလ်ဘာဝင်သမျှသည်ဘယ်ဟာလို့ခေါ်မလဲကမ္မဘဝကမ္မဘဝကိုဘဝဆိုတာဖြစ်ခြင်းကမ္မဆိုတာကံဒါဆိုရင်ကံဖြစ်တာမဟုတ်လားဒါဆိုရင်သင်္ခါရကံဆိုတာဒါပေါ့အဝိဇ္ဇာတဏ္ဏကံသင်္ခါရလို့မဆိုဘူးလားအဲ့ဒီမှာသင်္ခါရလည်းပါတယ်ကံလည်းမပါဘူးလားသင်္ခါရဆိုတာဒါကံဆိုတာဒါဒါဆိုရင်ပြန်ပြောမယ်သင်္ခါရဆိုသည်မှာအတိတ်ကာလ၌ဖြစ်သောအကြောင်းတရား ဖလွာလို့တော့ရင်ဒီဘက်ကပါအောင်မှာမဟုတ်လို့အတိတ်ကာလ၌ဖြစ်သောကုသိုလ်အကုသိုလ်အကြောင်းတရားသည်သင်္ခါရမိဤပစ္စုပန်ကာလ၌ဖြစ်သောကုသိုလ်လောကီကုသိုလ်လောကီထဲမှာပို့ပြဆိုမယ်လောကီကုသိုလ်အကုသိုလ်အကြောင်းတရားသည်ကာမဘဝမိဟုတ်ပါလားရှင်တစ်ချက်ထောက်ပြီးသွားပြီဘာနဲ့ထောက်လဲကာလနဲ့တို့ထားတော့ကာလနဲ့ တို့ရမယ်နော်အဖြစ်မြေဦးကာလနဲ့တို့ပြီးပြီနောက်တစ်ချက်တို့တော့မယ်တင်္ခါရသည်ဘုဒုလက်ချက်ကြောင့်ဖြစ်တာအဝိဇ္ဇာတိဟုသောအကြောင်းကြောင့်ဖြစ်သောလောကီကုသိုလ်အကုသိုလ်သည်တင်္ခါရမိဤကာမဘဝဘုဒုလက်ချက်ကြောင့်ဖြစ်တာတဏှာဥပါဒံတဏှာလို့ရေးမပြည့်စုံဘူးတဏှာဥပါဒံအကြောင်းကြောင့်ဖြစ်သောလောကီကုသိုလ်အကုသိုလ်အကြောင်းလားအကျိုးလား တဏှာဥပါဒံကြောင့်ဖြစ်တယ်လောကီကုသိုလ်အကုသိုလ်သည်ကမ္မဘဝမိဟုတ်လားအဝိဇ္ဇာတိဟုသောအကြောင်းကြောင့်ဖြစ်တယ်ဆိုတော့သူကအကျိုးတည်းပါမသွားဘူးလားတဏှာဥပါဒံကြောင့်ဆိုတော့သူကအကျိုးမဟုတ်ဘူးလားကဲသူကဘာကိုဖြစ်စေလဲသင်္ခါရဒါဆိုရင်နံပါတ်1ကဘာနဲ့ထောက်လဲအကြောင်းတရားနဲ့ထောက်ပြတယ်နံပါတ်3အကျိုးနဲ့ထောက်မယ်သင်္ခါရသည် ဘာကိုဖြစ်စေလဲဆိုရင်ဝိညာဉ်နံယုတ်တလာရေနာဖတ်တာဝေဒနာတိဟုသောပစ္စုပန်အကျိုးလွာကိုဖြစ်စေ၏ကာမဘဝတိဘာကိုဖြစ်စေလဲဥပပတ္တိဘဝဇာတိဇရာမရဏဟုသောအနာဂတ်အကျိုးလွာကိုဖြစ်စေ၏သို့အားဖြင့်ထူးခြားမှုရှိတယ်ဘယ်နှစ်ချက်နဲ့ပြောပါ နံပါတ်1ကာလနဲ့ပြောတယ်နံပါတ်2အကြောင်းနဲ့ပြောတယ်နံအကြောင်းကြောင့်သူကအကျိုးနေရာမှာရက်ပြီသူ့အကြောင်းကိုပြောတယ်နံပါတ်3ကသူကဖြစ်မဲ့အကျိုးနဲ့ပြောတယ်ပြန်ပြီးတော့သွားမယ်အတန်းထဲမှာအရအင်ကြအင်စာဟုတ်ပြီနော်သင်္ခါရနဲ့ကာမဘဝဘယ်လိုထူးတယ်လဲနံပါတ်1ကာလနဲ့ပြောမယ်သင်္ခါရသည် သင်္ခါရသည်အတိတ်အကြောင်းတရားဖြစ်ပါသည်ဟုတ်ပြီကမ္မဘဝသည်ပစ္စုပန်အကြောင်းတရားလွှာတော့မထင်းနဲ့ပစ္စုပန်အကြောင်းတရားဖြစ်ပါတိတိကြကြထပ်ရေးခြင်းအတိတ်၌ဖြစ်သောလောကီကုသိုလ်အကုသိုလ်အကြောင်းတရားဖြစ်ပါသည်ဆိုပိုကောင်းသဘောသင်ကမ္မဘဝသည်ပစ္စုပန်ကာလ၌ဖြစ်သောလောကီကုသိုလ်အကုသိုလ်အကြောင်းတရားကာလပြီးသွားပြီနောက်တစ်ချက်ကာလထပ်ပြောပါဦးမှတ်မိအောင်သင်္ခါရဟုသည် အတိတ်ကာလ၌ဖြစ်သောလောကီကုသိုလ်အကုသိုလ်အကြောင်းတရားဖြစ်ပါသည်ပစ္စုပန်ကာလကီကုသိုလ်အကုသိုလ်အကြောင်းတရားဖြစ်ပါအဲ့ဒီဟာကအတူနည်းနည်းလေးရှည်ပြီးတော့စာစီစာကောင်းလေးလိုစကားလေးလည်းချောချောလေးဖြစ်အောင်စာရေးဆရာလေးလည်းဖြစ်သွားအောင်ဆိုရေးခြင်း သင်္ခါရဟူသည်အတိတ်ကာလ၌ဆိုတော့ပြုစေလားပြုပြီလားပြုလက်တန့်အဲဒီလိုရေးမှာပေါ့အတိတ်ကာလ၌ပြုခဲ့သောဆိုပိုကောင်းတာပေါ့နော်အတိတ်ကာလ၌ပြုခဲ့သောလောကီကုသိုလ်အကုသိုလ်အကြောင်းတရားတို့သည်သင်္ခါရမိဤဟောပစ္စုပန်ကာလဆိုပြုစေရေးရင်ကောင်းမလားပြုပြီးရင်ကောင်းမလားပြုလက်တန့်လား ဒါဆိုရင်ကမ္မဘဝဟူသည်ပစ္စုပန်ကာလ၌ပြုစေဖြစ်သောလောကီကုသိုလ်အကုသိုလ်အကြောင်းတရားတို့သည်ကမ္မဘဝမိပို့ချောသွားမယ်ထင်တာဗောအခုဖြေဆိုခက်တစ်ခေါက်ဆိုကြည့်အောင်အမှတ်ပြည့်ဖြားမယ်ဖြေစံပြအဖြေလွာကဲဆိုကြည့်အောင်သင်္ခါရဟူသည် ကမ္မဘဝဟူသည်ပြုစေဖြစ်သောလောကီကုသိုလ်အကုသိုလ်အကြောင်းတရားတို့သည်ကမ္မဘဝမိအင်ကြရင်မှတ်မိမလားမှတ်မိရဲ့နော်ခေါ်ပေးစရာနောက်တစ်ခေါက်ကလေးဆိုကြည့်လိုက်တော့မဆိုပြတော့ဘူးသင်္ခါရဟူသည်
ဟုတ်ပြီ ဘုသူ အာသူ တို့
ဖြစ်ပါသည်ဗောသင်္ခါရဟူသည်ဆိုတာပါတော့နောက်မှာသင်္ခါရမီလို့မဆိုနဲ့ဗောကမ္မဘဝဟူသည်ဒါဆိုရင်နံပါတ်1ကာလနဲ့ပြီးသွားပြီပြီးရင်သင်္ခါရနေရာကနေပြီးတော့ရက်ပြီးတော့သူ့အကြောင်းတရားရှာမယ်ကမ္မဘဝရဲ့အကြောင်းတရားရှာမယ်ဒါနံပါတ်1ကအကြောင်းတရားထောက်လိုက်ကြစို့သင်္ခါရဟူသည်အဝိဇ္ဇာဒီဟူသောအကြောင်းတရားကြောင့်ဖြစ်ပေါ်လာသောအဝိဇ္ဇာဒီဟူသောအကြောင်းတရားကြောင့်ပြုလုပ်ခဲ့သောလောကီကုသိုလ်အကုသိုလ်စေတနာဖြစ်ပါသည်ကမ္မဘဝသည်တဏှာဥပါဒံဒီဟူသောအကြောင်းတရားကြောင့်ပြုလုပ်ခဲ့သောလောကီကုသိုလ်အကုသိုလ်တရားဖြစ်ပါသည်ဟုတ်ပြီလားရှင်အကြောင်းထောက်လိုက်ကြဆိုပြန်ပြောမယ်သင်္ခါရဟူသည
်
ပြုလုပ်ခဲ့သောဟုတ်ပါပြီရတယ်စေတနာလို့ရေးလဲရတယ်ကံလို့ရေးလဲရတယ်အဲ့ဒီမှာပြုလုပ်ခဲ့သောဆိုတဲ့စကားလုံးလေးကဘာကိုညွှန်းပြသားပြန်ဖြစ်ဒါကိုအတိတ်ကိုခဏခဏခဏအတိတ်အတိတ်လို့မထည့်တော့ဘူးဟုတ်ပြီနော်ကဲကမ္မဘဝဟူသည်တဏှာဥပါဒံအကြောင်းတရားကြောင့်ပြုလုပ်ဆဲဖြစ်သောဖြစ်ပါသည်ဒါဆိုရင် तू อ่ะအကြောင်းပြီးသွားတယ်နံပါတ်3 तू ကြောင့်ဖြစ်မယ်အကျိုးပြောမယ်သင်္ခါရဟူသည်ဝိညာဉ်နာယုတ်တလာယေရနာဖတ်တာဝေဒနာဒီဟူသောပစ္စုပန်အကျိုးတရားများကိုဖြစ်စေနိုင်သည်အကြောင်းတရားဖြစ်ပါသည်သင်္ခါရဟူသည်ဝိညာဉ်နာယုတ
်
ဝေဒနာဒီဟူသောပစ္စုပန်အကျိုးတရားများအကျိုးလွာလို့ရင်မလှဘူးလေအကျိုးတရားများကိုဖြစ်စေနိုင်သောအကြောင်းတရားဖြစ်ပါသည်ဟုတ်ပြီကမ္မဘဝကမ္မဘဝဟူသည်ဥပပတိဘဝဇာတိဇရာမရဏဒီဟူသောအနာဂတ်အကျိုးတရားများကိုဖြစ်စေနိုင်သောအကြောင်းတရားဖြစ်ပါသည်ဤသို့အားဖြင့်သင်္ခါရနှင့်ကမ္မဘဝတို့ထူးခြားမှုရှိပါသည်ပြီးပြီပေါ့တတ်အောင်သင်ပေးလိုက်တာเนาะအဲ့ဒါတီကာကျော်တို့ပါလို့ level မှာဆိုအဲ့ဒီဟာကောင်းကောင်းကျင့်ရဲ့ဖို့လိုတယ်ဓမ္မမိတ်ဆွေတို့မေးခြင်းလဲမေးမယ်ပေါ့เนาะမမေးခြင်းလဲမမေးဘူးဒါပေမဲ့မလွဲမဲ့သူမေးမယ်ဆိုတဲ့အထဲတော်မပါဘူးမေးမယ်ဆိုရင်လဲမေးခွင့်ရှိလားမရှိဘူးလားရှိထားတဲ့အတွက်တတ်ထားရင်ကောင်းပါလေအဲ့တော့အိမ်စာအနေနဲ့အဲ့ဒါလေးပြန်လုပ်ခဲ့ပေးပါနော်ဓမ္မမေးဆွေများသင်္ခါရနဲ့ကမ္မဘဝအထူးဆိုပြီးတော့နံပါတ်1ကာလနဲ့ရေးမယ်ဟုတ်ပြီနော်နံပါတ်2သူ့ရဲ့အကြောင်းကိုရှာရေးမယ်အကြောင်းရှာလို့မှတ်ထားလိုက်နံပါတ်3အကျိုးရှာပေးပါဟုတ်ပြီနော်အဲ့ဒီမှာစကားပြေလေးရောချောချောလေးကောလံလေးနှစ်ခုခွဲပြီးတော့ခေါင်းစဉ်ကောလံတစ်ခုမှာသင်္ခါရနောက်ကောလံတစ်ခုမှာကမ္မဘဝ compare ရှင်ပြီးတော့တစ်ကာလချင်းရေးသွားမယ်ကာလလို့ခေါင်းစဉ်တက်ဆရာမလို့ဘူးကာလချင်းရေးမယ်ကာလလေးနေရာကျရင်ကိုယ့်ကို underline လုပ်နံပါတ်2ကျရင်အကျောင်းရှာပြီးရေးမယ်နော်နံပါတ်3ကြာရင်အကျိုးရှာရေးလိုက်ရေးခဲ့လိုက်ပါဓမ္မမေးဆွေမြေနောက်ဆုံးကြတော့မှအောက်ဆုံးကြတော့မှကောလံတစ်ခုကိုခွဲပြီးတော့ခွာပြီးတော့ဤသို့အားဖြင့်သင်္ခါရနဲ့ကမ္မဘဝတို့ထူကြမှုရှိပါသည်ကျမတို့အထူးလေးသင်လာတာတဏှာနဲ့ဥပါဒံအထူးကိုသင်ပြီးသွားပြီဟုတ်ပါလားရှင်ခုသင်္ခါရနဲ့ကမ္မဘဝအထူးသင်ပြီးသွားပြီနောက်တစ်ချက်ကျမတို့ဘဝနှစ်ခုအထူးလည်းသင်ပြီးသွားပါပြီဟုတ်ပါလားဥပါရဏပစ္စယဘဝမှာပါနေတဲ့အကျိုးဘဝရေဘဝပစ္စယဇာတိမှာပါနေတဲ့အကြောင်းဘဝသူအဲ့ဒါတော့စာမေးပွဲမေးခွန်းနေဖြစ်ပါတယ်နော်သင်္ခါရနဲ့ကမ္မဘဝလဲမင်းမယ်ဆိုရင်မေးခွက်ရှိတဲ့အတွဲကြောင့်ဒါလေးကိုဒီနေ့ထူးသင်ပါတယ်ဒီထိနားလဲပါလားရှင်ပရိစ္ဆသမုပ္ပတ်ကြောင်းကျိုးဆက်ဆက်တရားမှာမပါမဖြစ်အရေးကြီးတဲ့အင်္ဂါဘယ်နှပါရှိပါလဲအင်္ဂါ၁၂ပါးကိုကာလနဲ့ခွဲလိုက်ရင်ကာလဘယ်နှပါရပါလဲကာလသုံးပါးကိုကြောင်းကျိုး ဆက်လိုက်တဲ့အခါမှာအလွှာဘယ်နှပါထွက်ပါလဲအလွှာ၄ပါးရဲ့နာမည်လေးပဲပြောပေးပါအလွာလေးခုဆိုတာဘာနဲ့တူလဲဆိုတော့အစလေးလေးခုပေါ့ဟလာအစအလွာလေးလေးခုနဲ့တူတူပဲပေါ့ဥပမာလေးကျွန်မဒါလေးကိုဥပမာဒါနဲ့ပြမယ်နော်မြင်အောင်လေးသိစေချင်လို့